သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ရန်ကုန်မြို့ကမြမပလာဇာမှာ ATM ဆက်ကနေငွေထုတ်နိုင်မှုတန်းစီနေတဲ့လူကြီးဟာမနဲ့စောချိန်မှာတော့ရှာကနန်းထက်မှာရှိနေပါတယ်။အဲ့ဒီတန်းစီနေတဲ့လူတန်းကိုဘေးကပ်စီပေးဖို့လက်ကင်စပီကာတွေကိုခါမှချိန်ထားတဲ့ဘန်လုံးချုံရီးတွေကရှောက်လန်းတလျှောက်လိုက်အော်နေပါတယ်။မြန်မာပြည်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆက်တွဲအကျိုးဆက်အနေနဲ့ပြည်သူတွေဟာဗမာအနှံထားတဲ့ကိုယ်ငွေကိုထုတ်ဖို့တောင်းညအိပ်ပြီးတန်းစီစောင့်ကြရတာညမထွက်ရအချိန်၄နာရီစွန်းနာနဲ့ဗန်ကိုအရောက်သွားကြရတာစတဲ့အနေအထားတွေမှာရှိနေပါတယ
်ကျွန်တော်တို့ဒီမနက်အစောကြီးသွားပြီးတန်းစီရတော့တိုကင်နံပါတ်က၃00ကျော်လောက်ထိဖြစ်နေရပေါ့နော်၄နာရီမှရှင်လောဆော၄နာရီခွဲလောက်သွားတော့မှကျွန်တော်တို့ရဲ့တုံကင်နံပါတ်က300ကျော်နေပြီဗျအဲ့တော့တုံကင်မှတ်တဲ့သူတွေကပဲတခြားငွေပေးတဲ့သူတွေအတွက်နေရာခြံထားပေးပြီးရိုက်စားလုပ်တာလားဒါမှမဟုတ်သူတို့ညအိပ်ပြီးပဲစောင့်ကြလာတော့မသိဘူးပေါ့နော
်ဖေဖော်ဝါရီ1ရက်စစ်ကောင်စီရဲ့အာဏာသိမ်းပြီးတလအကြာမှာတော့ဗန်တွေကငွေသားထုတ်ယူမှုတွေကိုစတင်ကန့်သတ်ခဲ့ပါတယ်အဲ့ဒီအချိန်တုန်းက ATM ကနေငွေထုတ်မယ်ဆိုတရက်ကို15သိန်းဗန်ကနေဆိုရင်တပတ်ကိုသိန်း20သာထုတ်ခွင့်ပြုတော့တယ်လို့စစ်ကောင်စီလက်အောက်ကဗဟိုဗန်ကထုတ်ပြန်ခဲ့တာပါအဲ့ဒီလိုငွေထုတ်ကတ်သက်ချက်တွေထွက်ပေါ်လာပြီးဧပြီလလယ်လောက်ကစလို့ပြည်သူတွေဟာသုံးဆွဲဖို့အလွယ်တကူငွေထုတ်ယူမရမှာဆိုတာတွေဗန်တွေပေါ်ယုံကြည်မှုကျဆင်းလာတာတွေကြောင့် ATM ဆက်တွေကနေတန်းစီငွေထုတ်တာတွေလှုပ်လာကြတာပါကြအပြင်ဗန်တွေကနေစာအုပ်နဲ့ထုတ်နိုင်ဖို့တုံကင်စောင့်ဆိုင်းပြီးထုတ်တာတွေလှုပ်ခဲ့ကြရပါတယ်အခုချိန်မှာတော့ ATM ဆက်တွေကနေတရက်ကိုငွေ2သိန်းသာထုတ်ယူခွင့်ရတော့ပြီးတချို့ဗန်တွေကဆိုဆက်တွေတဲကိုငွေထပ်မထည့်တော့ဘူးလို့တရက်ဝင်ကြေညာတာတွေရှိလာတာကြောင့်ပြည်သူတွေအခက်တွေ့နေကြရတာပါရန်ကုန်မှာဆိုရင်ဗန်ချို့ကငွေထပ်ပေးမဲ့နေရာတွေကိုကြေညာတာမျိုးရှိပေမဲ့တခြားမြို့တွေမှာတော့ငွေထပ်ပေးထားမဲ့နေရာကိုမကြေညာထားတာကြောင့်လိုက်ရှာပြီးထုတ်ကြရတဲ့အခြေအနေတွေဖြစ်နေပါတယ်
တန်းစီရတဲ့အချိန်ကြီးကကျွန်တော်နေဘူးကြီးတဲ့မှာပေါ့နော်လူတွေအများကြီးပဲလူတန်းစီပြီးစောင့်နေရတယ်ပြီးတော့ငွေရလည်းလုံးလောက်တဲ့ပမာဏထည့်မပေးထားဘူးဆိုရင်အရန်စိတ်ကြီးရတယ်ချင်းကိုကတန်းစီပြီးတော့အဲ့လိုတခါတလေကျရင်အဲ့လိုမျိုးဆက်ကွာလူတွေအများကြီးထုံမိတဲ့အတွက်အဲရာတက်သွားတယ်ဆိုရင်ကိုကတနေကုန်လုံးကြီးစောင့်ပြီးသွားပြီးနေဘူးကြီးတဲ့မှာလည်းအဲ့လိုမျိုးစောင့်ပြီးသွားပြီးဆက်ကအဲရာတက်သွားလို့လုံးဝပြန်မကောင်းလာဘူးဆိုပြီးတော့ပြန်လာခဲ့ရတဲ့ရက်တွေလည်းအများကြီးရှိတယ်အဲ့အတွက်လုံးဝအဆင်မပြေဘူးပေါ့နော်
ဒါရီအားလုံးရဲ့အစားဟာစစ်ကောင်စီကပြည်သူတွေပေါ်အာဏာသိမ်းပြီးနောက်သတင်းအမှောင်ချဖို့ကြိုးစားတဲ့အနေနဲ့အင်တာနက်ဖြတ်တောက်မှုကြောင့်လို့ပြောရမှာပါအင်တာနက်ပိတ်ဆို့မှုတွေကြောင့်အင်တာနက်ကိုအသုံးပြုဆောင်ရွက်ရတဲ့ငွေပေးချေစနစ်တွေငွေလွှဲပြောင်းထုတ်ယူတဲ့စနစ်တွေဟာရပ်ဆိုင်းခဲ့ရပါတယ်အကျိုးဆက်အနေနဲ့ငွေသားကင်ထားနိုင်ဖို့ပြည်သူတွေငွေထုတ်ယူမှုတွေရှိလာရုံသာမကငွေကြေးလည်ပတ်မှုတွေပါကမကမဖြစ်ခဲ့ရတာပါဧပြီလကုန်ပိုင်းမှာတော့မိုဘိုင်းအင်တာနက်ကတဆင့်ငွေပေးချေမှုတွေပြန်လောက်လာနိုင်အောင်စစ်ကောင်စီကကြိုးပမ်းခဲ့ပါတယ်။ဒါပေမဲ့ပစ္စည်းအယောင်ပိုင်းမှာသာငွေပေးချေမှုကိုအွန်လိုင်းစနစ်နဲ့လက်ခံနိုင်ပြီးပစ္စည်းတွေပြန်လည်ဝယ်ယူကြရမှာတော့ငွေသားပြန်ပေးချေရတဲ့အနေအထားတွေကြောင့်အွန်လိုင်းငွေပေးချေမှုစနစ်ကလည်းမျှော်မှန်းသလောက်မအောင်မြင်ပဲနောက်ဆုံးအချိန်လေးရငွေသားကိုသာအားထားရပြန်ဖြစ်လာပါတော့တယ်။ဒီလိုအကျက်တဲကနေတစင်ဘဏ်အကောင့်ထဲကငွေကိုငွေသားအဖြစ်ပြန်လဲလှယ်ပေးတဲ့ဈေးကွက်တွေလည်းပေါ်ပေါက်လာပါတယ်။တချို့ကတော့ ATM တွေကနေကျပ်တပေါင်းနဲ့ကိုစားတက်စီပြီးထုတ်ပေးကြတာအပြင်ဘဏ်အကောင့်ထဲကငွေတွေဒါမှမဟုတ်ဘဟုဗန်ကတရားဝင်လိုင်စင်ချထားပေးတဲ့ Wave Money, OK Dollar, KBZ Pay, CBP တို့လို Mobile Money တွေကငွေတွေကိုအပြင်မှာငွေသားအဖြစ်လက်ဝယ်လိုချင်ငွေလဲလှယ်ပေးမဲ့သူကိုယာကိုင်းနှုန်းပေးရတာတွေရှိလာပါတယ်။ကနဦးကငွေသားကိုယာကိုင်းနှုန်းပေးလဲလှယ်ရတဲ့တရားမဝင်ဈေးကွက်မှာလဲလှယ်ကားက300ယာကိုင်းနှုန်းသာပေါက်ခဲ့ပေမယ့်အခုချိန်မှာတော့73ယာကိုင်းနှုန်းလောက်အထိပေါက်ဈေးရှိနေပါတယ်။ဒီယာကိုင်းနှုန်းတွေအရငွေတသိန်းထုတ်ချင်သူအနေနဲ့13000အပိုပေးရတာမို့မြန်မာငွေတန်ဖိုးပို့ကျလာတဲ့အနေအထားကိုရောက်လာတာပါ။အဲ
ပြီးတော့ကျွန်တော်တို့ဆက်ပြီးတော့ကြုံလာတာတော့ဒီငွေကြေးရှာပါမှုပြဿနာပေါ့နော်။အခုကျတော့ ATM ဈေးတွေမှာထုတ်လို့မရချင်မှာကျွန်တော်တို့ကဆိုင်တွေကိုအားကိုးလာရပေါ့အိမ်ဆိုင်တွေအိမ်ဆိုင်တွေအားကိုးရချင်မှာအဲ့ပြဿနာစတက်တာပေါ့သူတို့ကစပြီးတော့ ငွေတောင်းတာကျန်းလာတယ်ကျန်းလာဆိုဟာကျွန်တော်တို့ KP ကနေစလိုင်းဆိုဟလာ KP ကျွန်တော်တို့ 5% စပြီးတော့ကျန်းလာပါ 5% ပေးရတယ်1000ပေးရတယ် 5% နေပေးလာတယ် 5% နေအခုဖိဖိချင်းဖိဖိချင်းတပတ်တွင်ကို 10% ဖြစ်သွားအခုနောက်ဆုံးတပတ်မှာ 1500 ရင်းလုံးဒီဖြစ်လာတယ်ဖြစ်လာတော့ဟိုကျွန်တော်တို့ကဟိုမှာ300ပဲ300ကျွန်တော် 8000 ကျော်ပဲသုံးလို့ရတယ်ထားမှာရှိတယ်ဒါမျိုးပေါ့အငွေအရန်များရင်များသလိုဟလာကျွန်တော်တို့ကတကယ်ဟိုဒီငွေလဲပတ်ဖို့အတွက်ဟလာဘန်နဲ့ငွေထုတ်လို့မခက်ခတ်လာရခြင်းမှာကျွန်တော်တို့အပြင်ကနေ percentage ပေးပြီးထုတ်ရခြင်းမှာကျွန်တော်တို့လေပတ်မှုကအရန်ခတ်တယ်ပေါ့နော
်လက်ရှိဖြစ်ပေါ်နေတဲ့ငွေကြေးအချက်တဲနဲ့ငွေစည်းစင်းမှုပြဿနာတွေကိုဖြေရှင်းနိုင်ဖို့အတွက်စစ်ကောင်စီနဲ့လက်အောက်ခံဘူဘန်ကနှီးမျိုးမျိုးနဲ့လှုပ်ဆောင်နေတာတွေလည်းရှိနေပါတယ်အဲ့ဒီထဲမှာဘန်တွေကနေညှော့နှဲသွားတဲ့ငွေသားကိုပြန်လည်စည်းဝင်လာစေဖို့မျှော်မှန်းလှုပ်ဆောင်တဲ့အနေနဲ့ပုဂ္ဂလိကဘဏ်တွေမှာငွေသားထုတ်ယူခွင့်အကန့်အသတ်မထားရှိတဲ့အထူးငွေစည်းရင်းအကောင့်တွေ special account တွေဖွင့်ဖို့ဖိတ်ခေါ်ခဲ့တာပါအတူနုံ800ခန်းလုံးကနေ900ခန်းလုံးအထိပေးမယ်အဲ့ဒီ special account တွေကိုမေလ3ရက်ကစပြီးဖွင့်လွှတ်ခွင့်ပေးခဲ့ပါတယ်အရင်အနှံငွေကိုတောင်လူတလောက်ပြန်မထုတ်ပေးနိုင်တဲ့အခြေအနေမှာအဲ့ဒီလိုလှုပ်ဆောင်ချက်တွေကထိရောက်တဲ့ဖြည့်ရှင်းနည်းဖြစ်ပါမလားဆိုတာကိုကျွမ်းကျင်သူတွေကတောင်မေးခွန်းထုတ်နေကြပါတယ်လက်ရှိဖြစ်ပေါ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးဗဟိုဘဏ်တူဩကထဦးဝင်းတော်ကတော့ပြီးခဲ့တဲ့နေ့ပြီးတော့သတင်းစာရှင်းလင်းပွဲမှာအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်
။ပုံမှန်မှုသောအခြေအနေနိုင်ငံရေးပြောင်းလဲမှုအခြေအနေပေါ်မှာအခြားသောပြောကားတွေနဲ့ပတ်ပြီးတော့ကိုလိုလိုငွေထုတ်တာတဲ့ဒီအနောက်ဆက်ဖြစ်အောင်ထုတ်တဲ့သဘောမျိုးတွေတော့တက်ရောက်ပါတယ်။ဘာလို့ဆိုဒီပုံမှန်ငွေသားအလောက်ကြီးဒီပုဂ္ဂလိကဘဏ်ကျွန်တော်နိုင်ငံမှာ26ဘဏ်ရှိပါတယ်။ဒီကျွန်တော်မြန်မာနိုင်ငံရဲ့လူကြီးရလည်းဒီလူကြီးပါပဲ။ဒီဘဏ်နေနဲ့ဒီလူကြီးနဲ့ဒီစီဝါရေးလုပ်ငန်းဖြစ်ပါတယ်အဲ့လူတွေကဒီပုံမှန်ထိုးလို့ရတယ်ငွေကျက်တော့ထိုးလို့ရတယ်လို့ကျက်တော့အပ်လို့ရတယ် ADN ဆက်မှာလည်းလူ၄၅၆ကလို့လို့မရှိဘူးဆိုတဲ့အခြေအနေပါအဲ့ဒီအခြေအနေပေါ်မူတည်ပြီးမှခုနကရိုးရိုးသားသားထုတ်ချင်တဲ့လူရောဒီတက်တက်ကိုတန်းစီပြီးတော့ဟိုကျွန်တော်တို့ဘယ်လိုပြောရုပ်ကြီးမှုပြည့်အောင်ပေါ့ဘဏ်နေရဲ့ရုပ်ကြီးမှုကိုပြည့်အောင်လုပ်တာတွေရောပူးပေါင်းတဲ့အခါမှာဒီအခြေအနေဖြစ်လာတဲ့အခါမှာကျွန်တော်တို့ကကန့်သက်ချက်ထိုးရတာတချို့ဆိုရင် ADN ကတ်10ခုလောက်ကိုကင်လာပြီးတော့တက်စီထိုးတဲ့ပြဿနာရှိပါတယ်
ဘဟုဘဏ်အနေနဲ့လက်ရှိရင်ဆိုင်နေရတဲ့ငွေကြေးအချက်အတဲပေါ်အမျက်ထုတ်စည်းပွားရှာနေသူတွေရှာကင်နှုန်းအမျက်ယူပြီးငွေလဲလှယ်နေသူတွေကိုဥပဒေအရအရေးယူသွားမယ်လို့လည်းပြောဆိုထားပါတယ်။ဒါအပြင်ဘဏ်တွေအလုံးအခြေအနေမူလအတိုင်းပြန်ဖြစ်သွားရင်ကန့်သက်ချက်တွေကိုဖြေလျှော့ပေးသွားမယ်လို့ဘဟုဘဏ်ကပြောထားပေမဲ့တိကျတဲ့မူဝါဒချပြတာတွေမရှိတဲ့အပေါ်ဝေဖန်မှုတွေလည်းရှိနေပါတယ်။လက်ရှိအခင်းကျင်းမှာတော့ဗဟိုဘဏ်ကနေကြေညာချက်တွေသာထွက်ပြီးနောက်ကနေဖြည့်ရှင်းပေးတဲ့အသေးစိတ်ရှင်းပြချက်တွေမပါတာကပြည်သူတွေအနေနဲ့ဘဏ်တွေအပေါ်ယုံကြည်မှုပိုလျော့လာစေတယ်လို့ဘဏ်လုပ်ငန်းရှင်အချို့ကတော့သုံးသပ်ကြပါတယ်။ဘဏ်ကနေငွေတွေထုတ်ပြီးရွှေနဲ့နိုင်ငံခြားငွေစည်းကွက်မှာယင်းနှိမ့်မြုံနှံလာတာတွေကြောင့်အမေရိကန်ဒေါ်လာပေါက်ဈေးဟာ1ဒေါ်လာကို 7,900 အထိအမြင့်ဆုံးပေါက်ခဲ့ပြီးရွှေဈေးက 18 သိန်းကျော်အထိမြင့်တက်ခဲ့ပါတယ်။နောက်ဆက်တွဲအကျိုးဆက်အနေနဲ့ကုန်စည်စည်းနှုန်းတွေပါတက်လာပြီးပြည်သူတွေအကျက်အတဲတွေ့လာကြရတာပ
ါကျွန်တော်တို့အဲ့အတွက်တော့ဟိုအစိုးရအနေနဲ့ဒါဖြည့်ရှင်းပေးဖို့တော့လူနေပြီပေါ့နော်ဒါမျိုးတွေဖြစ်လာတယ်ဒါကကျွန်တော်တို့လူအစီအပြေနေတဲ့ခြောင်ချင်းနေလူအချို့မှာဒါဟိုအရန်မရိုက်ခတ်တည်ပြီမဲ့အဲ့ကျွန်တော်တို့အောက်ကဝန်ထမ်းနေမှာဆိုတော်တော်ရိုက်ခတ်မှုရှိလာတယ်ပေါ့နော်သူတို့ကဟဲ့လားငွေကြီးတို့ဒီသူတို့ရဲ့ငွေကဒီဖုန်းထဲမှာပဲရှိနေအဲ့ဖုန်းထဲကငွေရလဲပြန်မှာသုံးလို့မရဘူးပေါ့နော်သုံးရင်လည်းဒီလို percentage တွေပေးပြီးသုံးနေရတယ်ဆိုတာအရန်ခက်ခဲဥမာလူသမားတစ်ယောက်ကဟလာလာတာ2သိန်းရတယ်ဆိုရင်သူ့အတွက်တကယ်လာစာ13,000ပဲရတယ်13,000နဲ့ဟလာ2သိန်းကျမှ3,000กว่าဟာမျိုးရှိအဲ့3,000ဟာအပြင်တကယ်ဆိုကျွန်တော်တို့အမှန်လူသမားတော်ကသူ့ရဲ့လာရဲ့ဟိုနေတွက်နဲ့ပြန်တွက်ရင်ဒါဒီအဲ तू ကဟွာတော့ပေါ့နော်ဟိုဟိုဟာ6-9ရက်တပတ်စာလောက်သူတို့ဒါသုံးရတဲ့အနေအထားရှိတယ်သူ့ရဲ့နေတွက်တပတ်စာကိုကျွန်တော်တို့ကဟိုဖျက်ထားရသလိုဖြစ်နေကျွန်တော်တို့လုပ်ငန်းရှင်တွေလည်းတိုးပေးအောင်လည်းကျွန်တော်တို့ကအဆင်မပြေဘူးအဲ့တော့လုပ်ငန်းဒီလိုအတွက်လည်းကျွန်တော်တို့ကတော်တော်ခက်တယ်ဒါပေမဲ့ကျွန်တော်တို့ဒီနေ့ဒီလအတွက်တော့ကျွန်တော်တက်နိုင်လို့ပြေးတယ်ဒါပေမဲ့တချို့လုပ်ငန်းရှင်တွေကတော့မပေးနိုင်တော့လူအများကြီးဖြစ်နေသူတို့ခက်တယ်ပေါ့နော်အဲ့တော့ကျွန်တော်အောက်ခြေဝန်ထမ်းညီမှာပြန်ကြားရတယ်တော်တော်ခက်ပါသူတို့ဟာသူတို့ရဲ့ငွေတွေအားလုံးကဒီထဲမှာပဲရောက်ဒီထဲမှာပဲပြက်ဒီဖုန်းတစ်လုံးထဲမှာပဲရောက်နေပြီးတော့အပြင်မှာလည်းထုတ်လို့မရထုတ်ချင်ဒီမျိုးငွေတွေပေးဆိုဟိုကျွန်တော်တို့ရရဲ့လောက်ခလာစာကျွန်တော်ရနေဟာအမှန်မဟုတ်တော့ပေါ့နော်ဒီမျိုးဖြစ်နေတဲ့အတိုင်းတိုင်းရှိတယ်ပေါ့နော်ဒါတွေကဟိုကျွန်တော်တို့တို့ကခေါင်းပုံဖျက်ခံရတယ်ပြီးတော့အစိုးရအဲမကောင်းမှုကြောင့်စီမံခန့်ခွဲမှုညံဖျင်းလို့ကျွန်တော်တို့အနေနဲ့ဒါဒုက္ခခံစားနေရတာဖြစ်တယ်လို့ပဲကျွန်တော်တို့အဲ့လိုပဲမြင်နေခင်ဗျ
ဒီအချက်တွေကိုဖြည့်ရှင်းနိုင်မှုအတွက်ပဟုဗန်မှာအထူးကတာဝန်ရှိနေပြီးနောက်နှစ်နှစ်လောက်အထိမူဝါဒယူဆကပြည်သူကိုချပြတာအမခန့်ချက်ပေးတာမျိုးတွေလုပ်တင်နေပြီလို့ဗန်လုံငန်းရှင်နဲ့စီဝါရေးပညာရှင်အချို့ကတော့တုံ့သက်ထားပါတယ် ဒါပေမဲ့စစ်အာဏာရှင်လက်ပါစီပဟုဗန်ရဲ့လက်တလောလှုပ်ဆောင်ချက်တွေပေါ်ပြည်သူတွေရဲ့တုတ်ပြန်မှုကတော့မြန်မာတိုင်းနိုင်ငံလုံးရဲ့ ETM စက်တွေနာကတန်းစီနေတဲ့လူတန်းရှင်မြင်ကွင်းတွေဖြစ်တာရှိနေပါသေးတယ်။ဒီသတင်းကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ်။ SBS.com.au/bemisgo
ဆိုရတဲ့တွင်တွင်ဆောင်းမားတွေနဲ့စက်တန်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ် sbs.com.au/bemis ဖြစ်ပါရှင်
ဒါမျိုးသတင်းဆောင်းမားတွေကိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ podcast ကနေပါ